ဟုတ်ပါတယ်ရခိုင်တိုင်းသားလက်နက်ကင်တက် AA နဲ့မြန်မာစစ်တပ်တို့ကြားလက်တလောတိုက်ပွဲတွေကအပြင်းထန်ဖြစ်နေစေဖြစ်တယ်လို့ကချင်ပြည်နယ်ချင်းပြည်နယ်ရှမ်းမြောက်နယ်တိုင်းရင်းဒေသတွေမှာလည်းစီးရဲတင်းမာမှုတွေကရှိနေစေအခြေအနေကြောင့်ဒီလိုမျိုးတိုင်းရင်းသားလက်နက်ကင်တက်တွေနဲ့စစ်တပ်ကြားထိတိုက်ဖြစ်နေတဲ့စီးရဲပြိပခါတွေပြေလည်ဖို့ဆိုရင်တပ်မတော်ဘက်ကနိုင်ငံရေးပြည်ထနာကိုစီးရဲနီးလန်းနဲ့မဖြေရှင်းမဲနိုင်ငံရေးစကားဝိုင်းမှာနှစ်ဖက်ယုံကြည်မှုတွေနဲ့စကားပြောကြဖို့လိုတယ်လို့တိုင်းရင်းသားလက်နက်ကင်ဖွဲ့တွေစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီUNFCA ပြောခွင့်ရဦးထွန်းစောကပြောပါတယ်
ခုကျွန်တော်တို့ရခိုင်ဒေသအပအဝင်တနင်္ဂနွေလုံးမှာဖြစ်နေတဲ့ဒီတိုက်ပွဲအနေအထားနဲ့အခုငြိမ်းချမ်းရေးဟိုဆွေးနွေးမှုတွေတည်ဆုံးနေတဲ့အခြေအနေကိုကြည့်မယ်ဆိုလို့ရှိရင်တော့ဒါအဓိကကတော့ဒီတပ်မတော်ရဲ့ဟိုနိုင်ငံရေးဆန္ဒပေါ်မှာမူတည်တယ်လို့ကျွန်တော်မြင်နေပေါ့နော်စစ်ဖြစ်နေကြတဲ့ဗက်ဒီဂျာထဲမှာလူထုကတော့မြေစာပင်ပဲဒီစစ်ဖြစ်နေတဲ့အဖွဲ့အစည်းတွေပေါ့လက်နက်ကန်ဖွဲ့စည်းတွေဂျာထဲမှာတိုက်ပွဲတွေကိုကျွန်တော်တို့ကချုံငိမ့်နိုင်ဖို့နော်ပြေဆုံးဆွေးနွေးပြီးတော့မှအထင်မရှားနိုင်ဘူးဆိုလို့ရှိရင်ဒီလိုအနှိမ့်ထိုင်ုံတွေဆက်ပြီးတော့မှအတွေ့အကြုံတွေရမှာပဲဖြစ်တယ်ဒီအနှိမ့်ထိုင်ုံတွေကဆက်ပြီးတော့မှကျွန်တော်တို့ကမကြုံကျင်ဘူးမတွေ့ကျင်ဘူးဆိုပေမဲ့လို့လေကြုံနေရမယ်တွေ့ကျုံနေရမယ်အနေအထားမျိုးပဲဖြစ်နေတယ်လို့အဲ့ဒီအခြေအနေကခုတွန်းပို့နေတယ်ပေါ့နော
်
ကျွန်တော်တို့ရခိုင်ဘက်မှာဆိုရင်ပို့ပြီးတော့မှဖြစ်နေတာပေါ့အဓိကတော့ဒီလက်နက်ကင်ပြီးတော့မှတိုက်ပွဲဝင်တဲ့ဗက်တီဂျာထဲမှာစကားမပြောနိုင်ကြဘူးပေါ့ဗျာစကားမပြောနိုင်ကြတဲ့အခါကျတော့ဒီအပြင်မှာတနေ့မဟုတ်ရင်တနေ့ကျွန်တော်တို့ကထိတွေ့မှုတွေဖြစ်တယ်။အဲထိတွေ့မှုဖြစ်ရင်အနီးအနားမှာရှိတဲ့ကျွန်တော်တို့ဒေသခံလူထုတွေကအနေနဲ့များဆိုသလိုထိခိုက်နေရပါပဲ
။
ဒါကြောင့်ဒီအနှိမ့်ထိုင်ုံတွေကိုကျွန်တော်တို့ကချုပ်ညှိဖို့ဆိုလို့ရှိရင်တပွဲဝိုင်းမှာငြိမ်းချမ်းတဲ့နည်းနဲ့အဖြေရှာတဲ့နည်းလမ်းမှာအပါတခြားနည်းလမ်းမရှိဘူးပေါ့နော်။ဒါကတော့ဒီတပ်မတော်ရဲ့စေတနာမှန်ကန်မှုနဲ့နိုင်ငံရေးဆန္ဒပေါ်မှာပဲအဓိကမူတည်တယ်လို့မြင်ပါတယ်။
စီးတင်မှာဘူရီကြအသက်ဘေးကနေလွတ်အောင်ပြေးနေရတဲ့ရခိုင်ပြည်နယ်တွင်ကစစ်ဘေးသင့်ပြည်သူတွေကချင်ပြည်နယ်တွင်နှစ်ရှည်လာများဆစ်ဆောင်ပြည်သူတွေကြုံနေရတဲ့အခက်အခဲပြဿနာတွေကိုပြေလည်နိုင်မှုအရေးနောက်ဒေသတွင်အမှန်တကယ်ညီညာရေးဖော်ဆောင်နိုင်မှုဆိုရင်တော့ MCA အပြစ်ခတ်ရဲစဲရေးလက်မှတ်ထိုးရမယ်ဆိုတဲ့မူတစ်ခုတည်းကိုပဲအစိုးရရောတပ်မတော်ဘက်ကပါတရက်သေးဆုတ်ကိုင်ထားလို့မဖြစ်နိုင်ဘူးလို့ UNFC ဦးထွန်းစောကသုံးသပ်ပါတယ်
ဆိုတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးအနည်းနဲ့အဖြေရှာနိုင်တဲ့အခြေအနေကိုကျွန်တော်တို့ကဖန်တီးတဲ့အခါမှာအခုက NCA ပေါ်မှာအခြေခံပြီးတော့နေတာဖြစ်တယ်။ဆို NCA ဆိုတာကလည်းပဲအားလုံးတိုင်းရင်းသားတနက်ကတော်လိုင်းအခွင့်အရေးတွေအားလုံးပေါင်းဝင်မှပဲဖြစ်မယ်။ဆိုဒီ NCA အပြင်တခြားလမ်းကြောင်းကမရှိတော့ဘူးလားဆိုရင်ကျွန်တော်တို့တိုင်းပြည်ရဲ့ကံကြမ္မာဟာကျွန်တော်တို့တိုင်းပြည်ရဲ့ဒီနှစ်ပေါင်း80ကျော်ပြည်တွင်းစစ်ချုပ်ငြိမ်းနိုင်ဖို့အတွက်ကတော့ဒီ NCA မှတပါအခြားမရှိဘူးဆိုတော့တရသေးဝါဒပေါ့နော်တရသေးအယူအဆကိုစုပ်ကင်ထားတဲ့တက်မတော်ရဲ့ယက်တီချက်ပေါ်မှာပြန်မူတည်နေတယ်လို့ကျွန်တော်ကမြင်တယ်။တက်မတော်ကဒီကိစ္စကိုဖြေလျှော့ဖို့လိုတယ်ပေါ့နော်။ဆိုအဲ့ဒါဆိုလို့ရှိရင်အခုဖြစ်နေတဲ့အနှိမ့်ထာယုံတွေအစ်စ်ပွေးတွေကတော့သူ့ဟာသူ့အလိုလျောက်ချုပ်ကျင်းသွားလိမ့်မယ်လို့ကျွန်တော်အနေနဲ့မြင်မိတယ်
။မြမငင်းရည်လုပ်ငန်းစဉ်ဒီမှာပူပေါင်းပါဝင်နေတဲ့အရက်ဖက်အဖွဲ့အစည်းတွေဘက်ကလည်းငင်းရည်စကားဝိုင်းနေမှာစစ်တပ်ဘက်ကညှိနှိုင်းမှုတွေနဲ့ပူပေါင်းပါဝင်မှုလိုအပ်တယ်လို့လည်းအရက်ဖက်အဖွဲ့အစည်းများငင်းရည်ဖိုရမ်ရဲ့လုပ်ငန်းကော်မတီဝင်ကိုသွေလင်းအောင်ကလည်းတိုက်တွန်းပါတယ်
။အမေရိကကကျွန်တော်တို့ကပွင့်လင်းပြောလို့ရှိရင်ဒီ2015နောက်ပြောက်တက်လာတဲ့ကဒီငင်းရည်လုပ်ငန်းစဉ်ကြီးလူရောမူရောကျွန်တော်ကပြောင်းပိုက်တဲ့အမျိုးကျွန်တော်ဒိတ်ဖြစ်နေတာလေသူကနှစ်ရက်လည်းဖြစ်နေတယ်တခါကဒီတကယ်လက်ထက်နဲ့အာနာကင်ထားလည်းဘယ်လိုမဟုတ်တဲ့ခါကျတော့စိန်ခေါ်မှုတွေရှိကောင်းတော့ရှိမှာပေါ့နော်ဒါပေမဲ့သူ့ဟာတွေကဟိုနိုင်ငံရေးအရနည်းနည်းလေးပြစ်ပြတာတာရက်ပြီးပြောင်းတဲ့ဟာမျိုးပြောင်းတဲ့ဟာမျိုးတွေလုံးတင်နေလို့ရှိနေတယ်ဆိုတော့အဲ့ဒီအချိန်ကတော့မလုတ်ခဲ့တဲ့ဟာမျိုးတွေရှိတယ်ဟိုကသူကလည်းကိုယ့်ဘက်ကလူတွေကဘာမှစိတ်ကြီးရောက်မကြည့်ရမပြောနိုင်တဲ့ဒီခြားတာမျိုးအာနေတယ်နောက်မြန်မာလည်းကတော့သူက NCA ဆတော့ထိုးစင်လာတဲ့အချိန်တော့ NCA ပဲထိုးရမယ်ဆိုတဲ့ပုံစံမျိုးဆိုဒီမျိုးပဲတင်ချောက်တဲ့ပုံစံမျိုးပေါ့နော်အစိုးရတက်ခေါ်ဘက်ကပေါ့နော်ဟိုဒီ NCA နဲ့ပဲတွားရမယ်ဆိုရင်ကင်ထားတာမျိုးရတယ်အစိုးရမျိုးပေါ့နော်ဒီနိုင်မှုတွေဟိုစိတ်ရှိရှိနဲ့လုပ်ဖို့လိုမှန်းသူပြင်တော့ဒီတက်တော်ဘက်ကဒီဟို political way ပေါ့ဒီလုပ်ချင်တဲ့အားမျိုးရှိရတယ်ဒီလိမ့်မယ်တိုင်းသားတွေဘက်ကတော့ဒီလိုချင်းနိုင်တဲ့အခြေအနေမျိုးပြီးတော့တက်ထင်းထားနေတယ်ဆိုတော့ပုံစံမျိုးပြောပြတာရှိတယ်နောက်တစ်ခုကဆိုဒီ energy တို့ကလက်ထက်မှာဒီနေ့နဲ့ပတ်သက်ပြီးတော့အောင်မြင်မှုတစုံတရာရသွားတဲ့အခြေအနေမျိုးစစ်တပ်ကခုပြပါမှာပေါ့အဲ့လိုမျိုးတွေကလည်းစဉ်းစားကြရတဲ့ပြည်နယ်ခါကြတော့အခြေအနေကသိုးတဲ့သိုးလာနေရတယ်တွေ့နေရတာပေါ့နော
်ပြည်တွင်းငြိမ်းချမ်းရေးကိုဦးစားပေးဖော်ဆောင်မယ်ဆိုတဲ့ NLD ရသားဆိုရလက်ထက်လက်ရှိရခိုင်ပါဝင်တိုင်းရင်းသားဒေသတွေမှာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့တိုက်ပွဲတွေကပြင်းထန်နေစေဖို့နိုင်ငံတကာနဲ့ပြည်တွင်းမှာဆွေးနွေးမှုတွေတိုးလာနေခြင်းလည်းဖြစ်ပါတယ်ရှင်
မက်ဆီမွန်တင်ဆက်ပေးကြတာဖြစ်ပါတယ်